ရန်ကုန်ကနေတန်တွဲကိုသွားတဲ့ခီးတဲ့တင်ပစကားတစ်စင်းဟာဒီကနေ့မနေ့အစောပိုင်းတောင်ကုတ်ဝင်ကနီးမှာ6ထဲကိုထိုးကြခဲ့တာကြောင့်လူ14ယောက်သေဆုံးပြီး33ယောက်လောက်ထိခိုက်ဒဏ်ရာရသွားပါတယ်။ရခိုင်ရိုးမကိုကျော်ဖြတ်ပြီးတော့ပြေးဆွဲတဲ့လမ်းမှာအခုလိုလူအတော်များများထိခိုက်သေဆုံးရတာကတော့ဒီဆယ်စုနှစ်တွင်ဒါဟာပထမဆုံးဖြစ်မယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီသတင်းပြည့်စုံကိုတော့ VOA ရဲ့မြန်မာပိုင်းအစီအစဉ်သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒီမနေ့တိမောက်ခဲ့တဲ့ကားကတော့အောင်သစ္စာအမြန်ရင်ကားတဲ့ကဖြစ်ပြီးရန်ကုန်ကနေတန်ရွှဲမြို့ကိုအသွာတောင်ကုတ်အဝင်မှာတိမောက်တာဖြစ်ပါတယ်တိမောက်ခဲ့တဲ့အခြေအနေကိုတောင်ကုတ်မြို့ကန်တယောက်ကအခုလိုပြောပါတယ
်ဒီမနေ့နှစ်နာရီလောက်ကတောင်ကုတ်နဲ့မိုင်30လောက်ဝေးတဲ့နေဘူးတာအဆင်းမှာဖြစ်တာပါကားရောက်ဖြစ်ထိုးကြသွားတာဗျကြောက်အနည်းကြီးရဲ့ဝေးဝေးမှာလှင့်မရလိုက်ပင်အဲဒီကြောက်တဲ့လေကိုထိုးပြီးတော့ကြာသွားတာသေးတာကဟို7လောက်သေးပါတယ်မိမ9ယောက်ယောက်ျား9ယောက်ဆုံးမသေးသွားပါတယ်ပေါ့ဒါအပြင်းထန်ရတာက33ယောက်ပါပြင်းထန်တန်ရာရပြီးတော့တောင်းဆေးုံရောက်ပါတယ်ဒီမနေ့7နှစ်ကြိုကြိုလောက်မှာယောက်ျားတော့ပေါ့နော
်ကားတိတ်မောက်ပြီးတဲ့နောက်မှာတော့တောင်ကုန်းမြို့ကဌာနဆိုင်ရာတွေနဲ့လူမှုကူညီအသင်းဖွဲ့တွေကကားတိတ်မောက်ရနေရာကိုတွားရောက်ပြီးထိခိုက်ဒဏ်ရာရသူတွေကိုကူညီဆောင်ရွက်ပေးခဲ့ကြပါတယ်တည်ဆုံးသူနဲ့ထိခိုက်ဒဏ်ရာရတဲ့အခြေအနေကိုတောင်ကုတ်စေယုံကိုစုံစမ်းမေးမြန်းရမှာတော့တာဝန်ကျဝန်ထမ်းတဦးကအခုလိုပြောပါတယ
်။ပေတာကလေ14ယောက်ကူးတော့အလောင်းတွေတော့စေယုံကိုရောက်နေပါပြီ။ထိခိုက်မှုအခြေအနေကတော့လေ12ယောက်ကိုတန်လို့စေယုံကိုပို့လိုက်ရပါတယ်။ဒီမှာတော့9ယောက်ကျန်ခဲ့ပါတယ်အတွင်းလူနာအနေနဲ့ပါလေ။နည်းနည်းလေးပုံပေးရင်ကိုကျတော့ဒီမှလူနာအနေနဲ့ပဲထားလိုက်တယ်ပေါ့33ယောက်တင်ပါပါလေ။
တန်ရွဲစေယုံကိုပို့ဆောင်ရတဲ့လူနာတွေဟာခြေလက်ကျိုးတဲ့သူတွေပါဝင်ပြီးတောင်ကုတ်စေယုံမှာကြောက်ပတ်ဒီစီးဖို့အတွက်လိုအပ်တဲ့ပစ္စည်းတွေမရှိတာကြောင့်ဖြစ်တယ်လို့ဒေသခံတချို့ကပြောပါတယ်။ဒီကနေ့ဖြစ်ပေါ်တဲ့ကားတိတ်မောက်မှုကတော့ဒီစနစ်ပိုင်းအတွင်းမှာပထမဆုံးဖြစ်နိုင်ကြောင်းလဲတောင်ကုတ်မြို့ခံကအခုလိုပြောပါတယ်
။အခုကားတွေကောင်းတဲ့အနေအထားမျိုးမှာဒီလိုအထူးအခိုက်ဖြစ်တာစေစုနဲ့ပဲပေါ့နော်ဒီလိုကြီးကြီးမားမားဖြစ်တာမကြားသေးဘူးဗျ။အရင်တော့ကားတွေမကောင်းဘူးလမ်းတွေဆိုးတော့တော့အဲ့လိုဒီလိုကြီးကြီးမားမားဖြစ်တာအရင်တော့ရှိခဲ့တာပေါ့နော်ကားစီလုံးမှောက်ပြီးတော့ဆုံးသွားတာတော့ပါတော့အခုနောက်ပိုင်းမှာတော့မရှိဘူးအခုတော်တော်ကိုကြီးကြီးမားမားဖြစ်တဲ့အနေထားပါပေါ့
လောလောဆယ်ကားတိတ်မောက်မှုကိုတော့စုံစမ်းနေစေဖြစ်ပြီးကားဘရိတ်ပေါက်လို့မှောက်တာဖြစ်နိုင်ကြောင်းပြောဆိုတာတွေလည်းရှိနေပါတယ်လွန်ခဲ့တဲ့နှစ်ဇော်လာဆန်းကလည်းရခိုင်ပြည်နယ်တန်တွဲနယ်တောင်ကုတ်ကားလာမှာကားတိတ်မောက်ခဲ့တာကြောင့်လူ၈ယောက်သေဆုံးခဲ့ရပါတယ်ခင်ဗျာ